နှစ်တာတကြံတော့ပြီးပါပြီ။အားလုံးကိုပြန်ပြီးတော့ကြည့်ရင်တော့နှစ်စဉ်တကြံတွေလိုပါပဲ။ကျွန်တော်တို့ပြန်ပြီးတော့သုံးသပ်ဖို့လည်းတော်တော်ကောင်းတယ်လို့ထင်ပါတယ်။လူရင်းပြောရရင်တော့ဘာဖြစ်လာလာလဲဆိုတော့တကြံရဲ့ယဉ်ကျေးမှုမှာအဓိကဇက်ကောင်တစ်ခုဖြစ်တဲ့တန်ကြတ်ထိုးတဲ့ကားတွေအင်အားနှဲလာခြင်းပါပဲ။မန်တတ်တွေတစားစားနဲ့တိမ်ကောလာခြင်းပါပဲ။ဒီလိုပါကျွန်တော်တို့ငယ်စဉ်အခါတုန်းကတော့လူတွေဟာတစ်နှစ်မှနှစ်ခါလောက်ကိုရင်ဖွင့်ခွင့်ရှိတာပါ။ဘယ်မှာလဲဆိုတော့သတင်းကြွရင်ကာတွန်းမိဘုံတွေဆွဲပြီးတော့ရင်ဖွင့်တယ်။ဒုတိယတစ်မျိုးကတော့တင်းညာကြရင်အဲ့ဒါမှတန်ကြတ်တွေထိုးပြီးတော့ရင်ဖွင့်တယ်ပေါ့။ဒါမှမဲ့အဲ့ဒီနှစ်ခုလုံးဟာဟိုတစ်ချိန်တုန်းကတော့တင်းကြတ်တဲ့စီစီရေးအောက်မှာဆိုတော့အကန့်အသတ်တွေရှိပါတယ်။အဲ့ဒီမှာမှသကြံတန်ကြတ်တွေကိုလူတွေကဘာလို့ပို့ပြီးဆွဲလာရတယ်လဲဆိုတော့သူတို့လူလူရင်ဝင်တဲ့ကိုအရောက်လာလို့ပါကာတွန်းမီးဘုံဆိုတာတော့ကျွန်တော်တကူးတကသွားတယ်ရန်ကုန်မြို့မှာလည်းတနေရာနှစ်နေရာပဲရှိတာဆိုတော့လူတွေနဲ့တိတွေ့တာနေတယ်ပေါ့လေတန်ကြထိုးတဲ့ကားတွေကတော့ရက်ွက်တွေတည်းထိဝင်လာပြီးတော့ရင်ဝင်တဲ့အရောက်ပို့တာဆိုတော့အဲ့ဒီကားနောက်ကိုပဲပြေးလိုက်ပြီးတော့အာတရုတ်ဖော်ကောင်းတဲ့ကားတွေဆိုရင်စောင့်ညမြော်ကြနားဆွင့်ကြလိုက်ကြည့်ခဲ့ကြတာပါအဲ့ဒီတော့ကတန်ကြကားတွေရဲ့ဩဇာကြီးမှုကိုလည်းကြည့်ပါသူတို့ရဲ့အမှုပညာအင်အားတွေကိုလည်းကြည့်ပါတခုတ်ပင်ကမီးတကြီးကြီးတဲ့အပြာရဲ့အနီးတဲ့ရွှေပုံနိဒန်းနဲ့မကောင်းသူထိတ်ကောင်းသူထိတ်မောင်မောင်ဆိုလေးထီယိုရှိတဲ့လောကတန်တရာဟာသမဟာစင်တော်ကြီးအယူပဇက်ပဇိပဇက်စိတ်ပဇက်စသဖြင့်ပေါ့ဗျာအဲ့ဒီကားတွေကိုကြည့်လိုက်ရင်နှစ်မျိုးတွေ့ရပါတယ်တစ်မျိုးကတော့ကြော်ကြားတဲ့အမှုပညာရှင်တွေကိုယ်တိုင်ကဖန်တီးပြီးတော့ထွက်လာတဲ့အဖွဲ့နဲ့တချို့အဖွဲ့တွေကတော့အရက်သေးကတာမန်လူတွေပဲလူငယ်တွေပဲစတင်ဖန်တီးပြီးတော့ထွက်လာတယ်နောက်ဆုံးကြတော့အဲ့ဒီကပဲအဲ့ဒီတန်ကြအသင်းကပဲတစ်ချိန်မှာတချို့သောသူတွေကအမှုပညာနယ်ပယ်မှာအောင်မြင်လာတယ်ထင်ရှားလာတယ်ဆိုပြီးတော့နှစ်မျိုးတွေ့ရပါတယ်တကယ်တော့အဲ့ဒီတော့ကတန်ကြဆိုတာဟာတစ်နှစ်လုံးမှာလူတွေရဲ့မကျေနပ်ချက်တွေအမိမောက်မတည့်တာတွေကိုကြိုပြီးတော့စဉ်းစားကြရတယ်အချက်လက်တွေစုတယ်ဒါတစ်နှစ်လုံးတိုင်ပင်နေကြတာအဲ့မှာတန်ကြရေးခဲ့တဲ့အချိန်တွေတန်ကြတိုက်တဲ့အချိန်တွေဆိုရင်ကျွန်တော်တို့ကလေးဘွားမှာသွားသွားပြေးပြီးတော့ချောင်းကြည့်ရတာအမောအမီးလေးနည်းနည်းယူပြီးတော့အိမ်မှာပြန်ပြောပြရင်အင်းကလူကြီးတွေကလည်းအဲ့ဒါကိုကြည့်ဖို့အားခဲပြီးတော့စောင့်နေကြတာပေါ့တန်ကြတွေပြီးသွားပြီတကြံပြီးသွားပြီဆိုရင်လည်းစမြုပ်ပြန်ရတာလည်းမဝနိုင်ပါဘူးတလားလောက်တော့ကျွန်တော်တို့အရှိန်ကြီးကြံခဲ့ပါတယ်ဘာဖြစ်လို့လဲအဲ့ဒီရဲ့ဩဇာတရားမှုအင်မတန်ကြီးခဲ့တယ်ဆိုတာကိုပြောတာပါကောင်းပြီအဲ့ဒီတော့ကဘာဖြစ်လို့လဲကျွန်တော်တို့အားလုံးကိုစားတို့ကပြောနေလို့တန်ကြတ်ကားဆိုတာပြည်သူတွေရဲ့မတင်နှက်ချက်တွေလိုလားချက်တွေတောင်းတတာတွေကိုကိုစားပြောပေးလို့ပဲဗျကောင်းပြီယခုဒီကိစ္စခေတ်ကြတော့ဘာတွေနဲ့ဒါလုံးပါပါတော့မဲ့အချိန်တွေစိုက်သွားရတာလေအခုခေတ်ကရင်ဖွင့်ဖို့အခွင့်အရေးကိုအချိန်တိုင်းရတယ်နေရာတိုင်းရတယ်နေတိုင်းရတယ်24နာရီရတယ်ခင်ဗျားသကောင်ကြော်ကြီးမှလည်းထပြီးတော့ပောက်ကွဲပြီးတော့ရေးလို့ရတယ်အဲ့ဒီခါကျတော့ကျွန်တော်လူငယ်တွေနဲ့ဆွေးနွေးကြည့်တဲ့အခါမှာဟုတ်တယ်လေတဲ့အချိန်မီးပောက်ကွဲလို့ရတယ်ပရိသတ်ကလည်းတုံ့ပြန်တာကိုကျွန်တော်တို့အောက်ကကွန်မန့်တွေဖတ်လို့ရှိရင်ကျွန်တော်တို့ကအင်မတန်စိတ်ဟိုဟာပြည်တယ်ပေါ့ဗျာအာသာပြည်တယ်ပေါ့အဲ့တော့ဒီတန်ကြထိုးတာကြီးကတနာကြီးခွဲလောက်တင်းမှဘလောက်ပြောနိုင်ပါလဲတဲ့အဲ့တော့တချို့ဆိုလို့ရှိရင်တန်ကြဆိုတာကဆွဲစုံနဲ့တန်ကြနဲ့တော့မှခွဲခြားပြီးတော့မသိပါဘူးအသက်30 40တန်းနေလဲဒီလိုတွေတွေ့နေရပါတယ်တဲ့အဲ့တော့ကျွန်တော်တို့မူလထင်ထားတာဒီလိုလေလွတ်လပ်စွာရေးသားပြောဆိုခွင့်နဲ့တခက်စားလာပြီဆိုရင်အဲ့ဒီတန်ကြတွေပြန်ပြီးတော့အားကောင်းမောင်းတာဖြစ်လာမယ်လို့ထင်ထားတာအခုကြတော့ဘလို့ဖြစ်လာလဲဆိုတော့ပို့ပြီးတော့အားနေသွားတာကိုတွေ့ရတယ်ဘာဖြစ်လို့လဲရင်ဖွင့်ချက်တွေမှာတန်ကြတွေဘလောက်ပဲကောင်းကောင်းအဲ့ဒီအခုတန်ကြထိုးနေတဲ့လူငယ်တယောက်မျိုးဆက်အစ်တစ်ယောက်ကပြောပြပါတယ်လူငယ်တွေကလက်ခုပ်တီးတာစတီးတာမျိုးမရှိဘူးတဲ့လူကြီးတွေလက်ခုပ်တီးမှသူတို့ရောင်တောင်တောင်နဲ့လိုက်တီးတယ်ဘာပြောတာလဲဆိုတော့သူတို့သိဖို့တော်တော်ခက်နေတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီခေတ်မှာ Facebook လို့လူမှုမီဒီယာတွေမှာကဗျောင်ပြောဒဲ့ပြောပောက်ကွဲပြီးတော့ဆဲပြီးတော့ပြောတာတွေကဖြစ်လာတော့ကျွန်တော်တို့အမှုပညာနဲ့တွယ်ဝိုက်ပြီးတော့တင်ပြတာမျိုးအမှုပညာအားနဲ့အရသာရှိအောင်ပြောတာမျိုးကိုမတွေ့ကြလို့ပါတဲ့အဲ့ဒါမျိုးကရင်းနှီးမှုမရှိတဲ့အခါကျတော့အမှုပညာကြကြလှလှပပပြောတာမျိုးကိုကျတော့သူတို့နားမလည်ဘူးဖြစ်ကြပါတယ်တဲ့အဲ့တော့တနေ့ကိုပင်မထားတဲ့လူငယ်တွေလည်းတကယ်ကြတော့မကြည့်နိုင်တော့ဘူးပေါ့လေအဓိကကတော့မျိုးဆက်ပြတ်သွားတဲ့ကိစ္စပါပဲတန်ကြတ်ထိုးတဲ့အဖွဲ့ရင်မျိုးဆက်ပြတ်တာမှမဟုတ်ဘူးဒိုင်မျိုးဆက်တွေမန်တတ်မျိုးဆက်တွေလည်းပြတ်သွားတာပါအခုတော့တချို့ကစုကြေးတွေတိုးပေးပြီးတော့အားကောင်းအောင်လုပ်ပါတယ်ဒါပေမဲ့လို့မန်တတ်တွေများများဝေဝေဆာဆာရှိလာဖို့ကလိုရင်းမှာတန်ကြတ်ကားတွေကဘယ်သူမှတထေးပြင်ကြံလို့လည်းမရပါဘူးသူတို့နှစ်တိုင်းထွက်နိုင်နေဖို့အားရှိဖို့တွန်းအားကောင်းကောင်းပဲလိုတာပါအဲ့တော့လူငယ်တယောက်ပေါ့လေအခုမျိုးဆက်အစ်စ်တန်ကြတ်တွေတမဝင်ပြီးတော့ထိုးနေတဲ့လူငယ်ကထပ်ပြောပြပါတယ်သူပါလဲဆိုတော့တရုတ်ဖော်မှုတွေအစိုးအကတွေကိုအရင်တော့ကသူပရိသတ်အနေနဲ့ကြည့်ရင်နဲ့အစိုးကောင်းတဲ့အကကောင်းတဲ့ဒါပဲသိတာတဲ့အနှစ်သာရအောင်နားမလဲဘူးလေအခုမှကိုယ်တိုင်တကြံတန်ကြတွေထိုးရတဲ့အခါကြာမှဖတ်ပြီးတော့ကိုယ်တိုင်ဆိုရမယ်ဆိုတဲ့အခါကြာမှတန်ကြရေးတဲ့လူကိုနားမလဲတာပြန်မိတယ်ပြီးတော့ဇန်သွင်းပြီးတော့တရုတ်ဖော်ဖို့သူစူးစမ်းရပါတယ်တဲ့အဲ့တော့ဒ တကယ်တော့ဗျာတန်ကြတီထိုးဖို့ဆိုတာလည်းပြည်သူလူလူပိုင်တဲ့နေရာတွေမရှိတော့တဲ့အခါကျတော့ကားတွေကြားထဲမှာတန်ကြတီထိုးနေရတော့အာယုနောက်တာတွေလည်းပါတာပေါ့လေအဲ့တော့မီဒီယာဆောင်ကလည်းဖွံ့ဖြိုးလာပြီဆိုတော့သူတို့တွေ့တာတော့ TV ရိုက်တဲ့ live လွှင့်တဲ့ပြဿနာကိုပြောပါတယ် live လွှင့်တဲ့လူဟာသူ့ဟာကိုဘသူတွေဝင်ပြီးတော့ comment ပေးလဲဆိုတာကိုကြည့်နေရင်လည်း तू အဲ့ဒီတန်ကြထိုးတာကိုကောင်းကောင်းမကြည့်နိုင်ဘူးဘယ်ပွဲဖြစ်ဖြစ်ပေါ့အဲ့တော့ကောင်းတာကတော့ရိုက်ပြီးလို့ရှိရင် edit လုပ်ပြီးတော့မှကြာကြာနာနာလွှင့်ပေးရင်တော့ကျွန်တော်တို့အားလုံးမျှော်လင့်ထားတဲ့တန်ကြတ်လောကကပြန်ပြီးတော့ဥမော်လာမယ်လို့ထင်ပါတယ်။တခုတည်းပါဒီနေ့တန်ကြတ်တွေကိုဘာတွေလဲလို့ပြောရင်တော့အမီးပေးစရာတခုတွေ့ပါတယ်။ကားတစီးကတန်ကြတ်ဘွဲတခုကထိုးထားတဲ့တန်ကြတ်ပါတူတူလေးပါ။မေကွန်းလေးပဲကြက်ချင်တဲ့သူတွေအတွက်တော့စာမေးပွဲကိုရည်ရတာပါ။စာပွဲမှာမေကွန်းကိုကြက်ပြီးတော့ဖြည့်ချင်တဲ့လူတွေတွေးခေါ်ခိုင်းရင်စဉ်းစားခိုင်းရင်ရန်ထလုပ်ပါတယ်တဲ့။အဲ့ဒီလိုလူတွေများလာရင်တော့နေစား9,000နဲ့လမ်းလျှောက်တဲ့လူတွေများလာမှာပေါ့လို့တန်ကြတ်ကထိုးထားပါတယ်။ဘာတွေကိုရည်ရွယ်နေလဲ ဘယ်ခေတ်ကိုညွှန်ပြနေလဲဆိုတာကိုမြည်ဆန်းကြည့်ကြဖို့ပါ။